အမေရိကန်စီးပွားရေးဟာဧပြီမေနဲ့ဇွန်လတွေမှာ၄နှစ်အတွင်းအမြန်ဆုံးနှုတ်နဲ့တိုးတက်လာပါတယ်။ကုသံရောင်းဝယ်ရေးဌာနရဲ့တောက်ကြနေကထုတ်ပြန်တဲ့အစီရင်ခံစာမှာဒုတိယ၃လပတ်အတွင်း 4.1 ရာခိုင်နှုန်းအထိတက်လာတယ်လို့ဆိုပါတယ်။သမ္မတဒေါ်နယ်ထရမ့်ကတော့အခွန်စနစ်ပြုပြင်ပြောင်းလဲခဲ့တာနဲ့သူ့ရဲ့ကုန်သွယ်ရေးမူဝါဒသစ်တွေဟာအမေရိကန်စီးပွားရေးတိုးတက်လာအောင်အထောက်အကူပြုခဲ့တယ်လို့ပြောပါတယ်။ဒီနှစ်အစောပိုင်းက 1.5 ထရီလီယံဝန်ရွေကွန်ရှော့ကောက်ခံတာအပါအဝင်အခွန်စနစ်ပြုပြင်ပြောင်းလဲရေးအစီအစဉ်တွေကြောင့်အမေရိကန်လူထုနဲ့လုပ်ငန်းတွေမှာငွေပိုသုံးဆွဲလာနိုင်ပြီးတော့အခုလိုစီးပွားရေးတိုးတက်လာတာဖြစ်ကြောင်းပညာရှင်တွေကသုံးသပ်ပါတယ်။ကုန်သွယ်ရေးသဘောတူညီချက်တွေတစ်ခုပြီးတစ်ခုစတင်အသက်ဝင်လာပြီးဆိုတာနဲ့ဒီထက်မကအခြေအနေပိုကောင်းလာနိုင်လို့လဲထရမ့်ကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့လည်းဒီလိုလာလာတွေဟာယာယီတာဖြစ်ပြီးတော့နောင်လာမယ့်လတွေအတွင်းပုံမှန်ပြန်ဖြစ်သွားမယ်လို့ပညာရှင်များပြားကခန့်မှန်းထားပါတယ်။ဥပမာအနေနဲ့ဆိုရင်တရုတ်နဲ့အမေရိကန်ကုန်သွယ်ရေးစစ်ပွဲကြောင့်တရုတ်ဘက်ကလက်တုံပြန်ပြီးတော့အမေရိကန်ဘက်ကိုကုန်သွယ်ကွန်တိုးမကောက်ခင်မှာအမေရိကန်ပေပီဇက်တွေကိုအများပြားဝယ်ယူကြတာမျိုးကြောင့်စီးပွားရေးတိုးလာတာမျိုးဖြစ်တယ်လို့ bankrate.com ကစီးပွားရေးပညာရှင်တဦးဖြစ်တဲ့ Mark Hamrick ကထောက်ပြပါရယ်ဒါပြင်အခွန်တိုးကောက်ခံတာကြောင့်စိုက်ပျိုးရေးကဏ္ဍကထွက်ကုန်အများပြားဝယ်ယူမှုတွေရော့ကျသွားနိုင်ကြောင်းလည်းသူကထောက်ပြပါရယ်